ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားဒုက္ခသည်စခန်းမှာရှိတဲ့ရူဝင်ကြဒုက္ခသည်တွေပြင်းထန်တဲ့ဆောင်းရာသီဥတုကိုကောက်ွယ်နိုင်မှုအတွက်ဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အနှွေးထဲဝင်းကပိရိတ်အစီအစဉ်နဲ့နေအိမ်တွေအေးအေးတန်ခံနိုင်အောင်လို့ကုလသမဂ္ဂဒုက္ခသည်ကူညီဆောင်ရှောက်ရေးအေဂျင်စီကစတင်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ဒါတွေဟာလုံလောက်မှုမရှိဘူးလို့ဒုက္ခသည်တချို့ကပြောဆိုသလိုသူတို့ကိုမြန်မာနိုင်ငံပြန်ပို့မဲ့အစီအစဉ်မှာလည်းအာမခံချက်တွေရှိဖို့လိုတယ်လို့ပြောပါတယ်။ကုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။မကြောင်ရင်ရောက်လာတော့မဲ့ပြင်းထန်တဲ့ဆောင်းရာသီမတိုင်ခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းဒီမှာရှိတဲ့ရိုဟင်ဂျာတွေအတွက်အနှွေးထည်2သိန်းလောက်ပထမအထုပ်အနေနဲ့စတင်ဝင်ငှပေးနေကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကတင်းငွေတွေနေ့မှာပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်ဖြစ်စဉ်တွေကြောင့်ရိုဟင်ဂျာ6သိန်းခွဲဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇားဒေသကိုထွက်ပြေးလာကြတာပါရိုဟင်ဂျာဒုက္ခသည်တွေဟာညဉ့်ညမ်းလွန်းတဲ့ပတ်ဝန်းကျင်မှာနေနေရပြီးများပြားလာတဲ့အခြားအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ရှေးသတင်းပတ်တွေတဲ့အေးလွန်းတဲ့ဆောင်းရာသီဥရုအောက်မှာနေထိုင်ရမယ့်အခက်အခဲတွေအတွက်စိုးရိမ်ပူပန်မိကြောင်း UNHCR ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဆောင်းရင်းရဲ့အေးအေးတန်ဟာအခြားဒေသတွေကဆောင်းရာသီထက်အားပြော့တယ်ဆိုပေမဲ့ညဘက်တွေမှာအရန်အေးပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အနှွေးတွေနေအိမ်အမိုးအကာတွေအလုံးအလောက်မရှိဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘလုတ်ကပြောပါတယ်
Children who are 55% of Rohingya refugee population are particularly vulnerable.So are the women and they
Bangladesh နေဆက်ကရိုဟင်ဂျာဒုက္ခသည်တွေရဲ့55ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြပြီးတော့အကူအညီအကာအကွယ်မဲ့နေကြပါတယ်။ Bangladesh မှာရှိတဲ့ဒုက္ခသည်အားလုံးရဲ့ထက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်ကြပါတယ်။ဒုက္ခသည်တွေရဲ့10ရာခိုင်နှုန်းကမတန်ဆွမ်းသူတွေအရေးပေါ်စေကူသားဖို့လိုအပ်နေသူတွေဖြစ်ကြပြီးတော့တက်ကြီးရွယ်ဦးတွေဆိုရင်လည်းအသက်အန္တရာယ်တွေစိုးရင်ရပါတယ်
။ဒါကြောင့်ဒုက္ခသည်စခန်းတွေကနေအိမ်တွေတိုးတက်ကောင်းမွန်လာအောင်လို့ထောင်ချီတဲ့ယာယီတဲအိမ်ဆောက်လုပ်ရေးပစ္စည်းတွေကို UNHCR ကဝေငှပေးနေတယ်လို့ဘလော့ကပြောပါတယ်။UNHCR ကအခုလိုအနှွေးတွေဝင်ခနေတယ်ဆိုပေမဲ့ဒီဆောင်းရာသီအတွက်မလုံလောက်ဘူးလို့ကော့ဆက်ဘဇားဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာအမျိုးသားကိုမျိုးတန်ကပြောပါတယ
်ဆောင်းရာသီရောက်လာတဲ့ဆိုတော့ရာသီဥတော်ရဲ့ကျင်တယ်ကနည်းနည်းတော့ဆိုးလာပြီးတန်းတော့ကျင်တယ်ဒီမှာတော့အနှွေးတွေတော့ကျွန်တော်တို့ကိုတို့တိုင်းနိုင်ရလို့ပြင်နေပါတယ်ဒါပေမဲ့ဒီမှာအဲ့ဒါလည်းမလောက်ပါဘူးနည်းနည်းတော့ဝင်နေရပါတယ်
ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရလာမယ့်နှစ်လအတွင်းရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အစီအစဉ်ကိုစိတ်ဝင်စားကြပေမဲ့ရေရှည်အာမခံချက်တွေရှိဖို့တော့လိုတယ်လို့ရိုဟင်ဂျာကွန်မြူတန်ကပြောပါတယ်
။ပြန်ပို့မယ်ပြန်သွားမယ်အစီအစဉ်တွေကလိုတယ်ကစိတ်ဝင်စားပါတယ်။ဒါနဲ့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့မလီမွန်စာချုပ်လိုချက်ဆိုထားတဲ့အတိုင်းဆိုရင်လိုတယ်ကပြန်မမဟုတ်ဘူး။အဲ့မှာတခြားနိုင်ငံတကာတိုင်ဝမ်နဲ့ပေါင်းဝင်လာရမယ်ကုလသမဂ္ဂပေါင်းဖို့ဘာကြောင့်လဲဆိုတော့အရင်ကလည်းဒီလိုဒီနိုင်ငံစတဘောတို့သာဆာချုံနေလို့တက်ကပြန်သွားတာလည်းကြည့်တယ်ဒီဘက်ကိုပြန်လာရတာလည်းကြည့်တယ်အဲပြီးတော့တို့ကဒီဘက်မှာထွက်ပြေးလာတဲ့ရိုဟင်ဂျာတွေပညာရေးလူမှုရေးအခြေခံလောက်ခွန်ရေးကစားပြီးတော့လည်းအဲ့လိုမျိုးမကင်ချရဲပြရမယ်
ဒါအပြင် UNHCR ကခြုံဆောင်မီးဖို့ကြောင့်သုံးပစ္စည်းနဲ့ဆိုလာမီးကြောင့်စတာတွေဝေငှပေးနေသလိုထင်းအစာထိုးဖွဲမီးသွေးလောင်စာဒုံးတွေကိုလည်းဝေငှနေတယ်လို့ဆိုပါတယ်တောအုပ်တွေတဲ့ကလင်းငယ်တွေထင်းရှားထွက်ခဲ့ရင်အာဓမပြုကျင့်ခံရတာအတိုက်အခိုက်ခံရမယ့်အန္တရာယ်တွေရှိနေတာကြောင့်ဒီလိုဖွဲမီးသွေးတွေဝေပေးရတာလို့ဆိုပါတယ်တောတဲ့ထင်းချိုးကောက်တာကသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေတယ်လို့ UNHCR ကပြောပါတယ်ခင်ဗျာ